ဒီတစ်ပတ်တော့မြန်မာနိုင်ငံရဲ့လေထုညဉ့်ညမ်းမှုပြဿနာနဲ့ပတ်သက်ပြီးတဘာဝဝန်ကျင်ထိန်းသိမ်းရေးဆိုင်ရာအင်ဂျင်နီယာဒေါ်အေးဂျီကပြောပြပေးမှာပါ။အင်းနီဂျန်တရုတ်နိုင်ငံဘေကျင်းမြို့တော်ဟာလေထုညဉ့်ညမ်းမှုနဲ့နာမည်ကြီးတဲ့မြို့ကြီးတစ်မြို့ပါ။အာရှပစိဖိတ်ဒေသရင်းခေါင်းဆောင်တွေစီးပွားရေးပူးပေါင်းဆောင်ရွက်ဖို့ထိပ်သီးအစည်းအဝေးလာကြမယ်ဆိုတော့တရုတ်အစိုးရကမိခိုးမျိုးတွေဆိုင်နေလေရှိတဲ့ကောင်းကင်ကိုကြည်လင်စေဖို့အတွက်ဆိုင်ရုံတွေကိုပိတ်ခိုင်းကားတော်လာကန့်သက်ခိုင်းတဲ့အပြင်မြို့ဆင်ချေဖုံးဒေသတွေမှာအေးရန်ခဲနေပေမဲ့ထင်းမိမတုံးရလို့ကန့်သက်တာတွေနဲ့ကွယ်လွန်သူတွေအတွက်ရည်စူးပြီးအဝတ်ထည်တွေပစ္စည်းတွေကိုမီးရှို့တဲ့ထုံးစံကိုပါတားမြစ်ခဲ့တာပါ။ဒါကြောင့်လေထုညဉ့်ညမ်းမှုကိုမျက်ဝါးထင်ထင်မြင်သာစေတဲ့မိခိုးမျိုးတွေဆိုင်းစီတာဟာလူသားတွေရဲ့လုပ်ရဆိုတာသိတာပါပဲ။မြန်မာနိုင်ငံမှာရောလူရည်အထူးထက်ဆုံးရန်ကုန်မြို့ရဲ့အနေအထားကိုကြည့်ရအောင်ပါ။
ဟိုရန်ကုန်ပဲကယူးဆိုင်ပြီးပြောမယ်ဆိုရင်တော့ရန်ကုန်မှာအဓိကတွေ့နေရတာလေထုပေါ့ရှင်လေထုကအမတန်ပဲကားတွေကလည်းများလာတယ်လူတွေကလည်းများလာတယ်အဆောက်အုံတွေကလည်းအကုန်လုံးပဲမြင့်တဲ့ဟာတွေကိုစောက်တဲ့အခါမှာလေလန်းချောင်းကိုလည်းအမျိုးမျိုးပြောင်းလဲစေတယ်နောက်ရန်ကုန်ကလည်းဒေသရှိတဲ့နေရာလည်းဖြစ်တယ်ရန်ကုန်မှာဆိုလို့ရှိရင်လည်းစေယုံအလုံးယုံတွေကလည်းအများကြီးပတ်ပတ်လည်းရှိပါတယ်ရှင်ဆိုတော့အဲ့ရထွက်တည်တဲ့စေယုံအမီကိုလည်းညဉ့်ညမ်းနေရလဲဖြစ်တယ်ဆိုတော့လေထုပြဿနာကလည်းအမတန်ပဲဆိုးပါလေ
ဒီလေထုညဉ့်ညမ်းမှုပြဿနာဟာဘယ်တိုင်းတားထိဆိုးဝနေတာပါလဲ
တိုင်းတာလို့ကတော့ကနန်းအနေနဲ့မရှိတော့လေတကယ်လူတွေရဲ့ခံစားမှုပေါ့နော်ဥပမာအဓိကအတိုင်းတာကတော့ကျန်းမာရေးနဲ့တိုင်းတာလို့ရပါတယ်ဘာလို့လဲဆိုတော့တဘာဝပဝင်ခြင်းတွေဟိုထိမ့်သိမ်းဆောက်ရှောက်မှုဆိုတာသူ့ရဲ့အဓိကရည်ရွယ်ချက်ကတော့လူတွေကျန်းမာရေးကိုမထိခိုက်အောင်ကာကွယ်ပေးတဲ့သဘောပါအဲ့တော့တကယ်ထိခိုက်လာမခိလိုက်ပါဆိုတော့လူတွေရဲ့ခံစားနေရတယ်ပြောလို့ရပါတယ်ပထမဆုံးအနေနဲ့ပြောလို့ရတာကတော့ဥပမာအသက်ရှူတဲ့အခါမှာဘယ်လိုနေတယ်လဲပေါ့အခုဆိုရင်ကားတွေလည်းအများကြီးရှိတယ်နောက်ပြီးတော့အိမ်တိုင်းမှာလည်းလမ်းတိုင်းဆိုလို့ပေါ့လေမီးရမလာတော့ဂျန်နရေတာတွေကအများကြီးပဲအဲ့တော့ဒီဂျန်နရေတာတွေကထွက်တဲ့ဒေဓုညဉ့်ညမ်းစီတဲ့ဓာတ်အများကြီးရှိပါတယ်သူတို့ထွက်လို့ရပါတယ်ဒါတွေမကသေးဘူးလူတွေမှာလည်းရောဂါအမျိုးမျိုးရင်ကျက်တာနောက်ဆုံးတွေးထဲမှာအောက်ဆီဂျင်နည်းသွားတာအဆအကုန်မော့လေမိခိုးတွေရှူနေရတဲ့ခါလေးအဲ့ဒါတွေကတော့လက်တွေ့အမှန်ပါပဲ
မြန်မာနိုင်ငံမှာလေထုညဉ့်ညမ်းမှုရှိနေတယ်ဆိုတာပညာရှင်တွေကသိကြပေမဲ့အတိအကျထုတ်ဖော်ပြောနိုင်တာမျိုးမရှိသေးပါဘူ
းပမာပြည်မှာကျွန်မသိတဲ့လောက်ပြောရမယ်ဆိုရင်တော့လေထုညဉ့်ညမ်းမှုကိုအတိအကျအခိုင်အမာတိုင်းတာဖို့ကြိုးစားတာတော့ရှိခဲ့ပါတယ်တကယ်ပဲခိုင်ခိုင်မာမာနဲ့ဝန်ကြီးဌာနကနေပြီးတော့ပမာပြည်ရဲ့ဒီဥပမာဆိုတော့ရန်ကုန်မြို့ရဲ့လေထုညဉ့်ညမ်းတာဟာဒီလောက်ရှိနေပါပြီဆိုတော့ဟာထုတ်ပြီးမပြောနိုင်ပါဘူးမပြောနိုင်သေးတာလဲကျွန်မသိတဲ့လောက်ဆိုရင်တိုင်းတာမှုလုပ်တဲ့အခါမှာမအောင်မြင်တာတွေလည်းရှိတယ်မအောင်မြင်တာဆိုတော့လည်းငွေရေးကြေးနဲ့မအောင်မြင်တာလည်းပါတယ်ပစ္စည်းကိရိယာမရှိတာအတိုက်ကြွန်းနိုင်တဲ့လူလည်းနည်းတယ်နောက်ပြီးဒီလေထုတိုင်းတာလဲဆိုတာလည်းတခုရှိရလေတင်းတနေရာတွေကိုတိုင်းတာလို့မရဘူးဒီမှာဆိုလို့ရှိရင်တိုင်းတာတဲ့စခန်းတွေကသူတို့ကပိုက်ကွန်ချတယ်လို့ပဲချထားတယ်တနေရာကိုတိုင်းတော့မယ်ဆိုရင်သူ့ရဲ့ area လိုက်ပြီးဒီ area မှာဆိုရင်တော့ဘလောက်စခန်းတွေရှိတယ်နဲ့ဆိုတာအင်းနဲ့အားနဲ့ပေါ့နော်တိုင်းရပါတယ်တနေရာနဲ့တိုင်းလို့မရပါဘူးအဲ့လိုလုပ်မှမို့အားလည်းမရှိတဲ့ခါကျတော့ data မရှိဘူးညဉ့်ညမ်းနေလို့ပဲတည်တယ်ဘလောက်ညဉ့်ညမ်းနေလဲဆိုတာလည်းမပြောနိုင်ဘူးအဲ့လိုဖြစ်နေပါတယ်ရှင
်ဒီလေထုညဉ့်ညမ်းမှုအတွက်လှုပ်ဆောင်တင်တာတွေကဘာတွေပါလဲ
ဒီလေထုညဉ့်ညမ်းမှုကိုတည်အောင်ပေါ့ဘလောက်ညဉ့်ညမ်းဆိုတည်အောင်တိုင်းတာမှုတွေကိုအစိုးရအနေနဲ့ဘယ်အချိန်မှာဘလို့စီမံကိန်းနဲ့ဘာလုပ်မယ်ဆိုရက် plan ရှိပြီလားအဲ့ plan မရှိသေးဘူးဆိုရင်လည်းချက်ချင်းအမြန်ဆုံးလုပ်တဲ့နေအဲ့လို plan လုပ်နေတဲ့အချိန်ကြောတက်မှာလေတစ်ဖက်ကနေပြီးတော့အုပ်ချုပ်ရေးပိုင်းအနေနဲ့ပေါ့နော်ရှိသမျှရှိရင်းလွယ်လေထုညဉ့်ညမ်းအောင်ဖြစ်စေတဲ့ပစ္စည်းတို့ပေါ့နော်လုပ်ငန်းရပ်တို့လုပ်ငန်းတွေဖြစ်ဖြစ်အဲ့ဒါတွေကိုစည်ရင်းစရာကောက်တဲ့နေစည်ရင်းစရာကောက်တဲ့အခါမှာဘယ်ဒေသမှာဘလောက်ရှိရဲဘာလို့ဆိုရက်ွက်လိုက်ကိုကောက်ရမယ်air pollution ကနေရာဒေသနဲ့ဆိုင်တယ်ပထဝီဒေသအနေထားနဲ့ထိုင်တော့ဒီမြို့မှာဒီရပ်ကွက်မှာဘလောက်သူစည်ရင်းပြုကြရမယ်နေရာဒေသကိုလိုက်ပြီးတော့စည်ရင်းပြုဆိုတပြည်လုံးပဲအထူးသဖြင့်စားဖို့နေရာကဘယ်ရစားမလဲဆိုလူနေနေရာမဟုတ်ဘူးစားဖို့နေရာတွေကစီးပွားရေးဇုံနေရာစားမယ
်စီးပွားရေးအဓိကလုတ်ကိုင်းတဲ့ဇုံကနေစတင်တင်နဲ့ဆိုပေမဲ့လူနေရပ်ကွက်တွေအတွက်လဲဇုံတွေတတ်မှတ်ပေးရမှာဖြစ်ပါတယ
်အစိုးရအနေနဲ့ air pollution နဲ့ပတ်သက်ပြီးတော့ဇုံတွေပေါ့တတ်မှတ်တင်တယ်ပါလဲဆိုတော့အဝင်းအဝိုင်းချလိုက်တာပဲဥပမာဆိုတော့မြေပုံပေါ်မှာ grid တွေချတဲ့သဘောပဲအကွက်ရိုက်တယ်လို့ပဲစိတ်ကူးထဲမှာ air pollution နဲ့ပတ်သက်ပြီးအကွက်ရိုက်ရမယ်အ ကွက်ကပါလဲဆိုဒီရန်ကုန်ဆိုရင်ရန်ကုန်မှာရှိရဲ့ကြီးမနိုင်အလုံးပိုင်းအဲ့ဒါကြီးအကုန်လုံးကို evolution zone number 1လို့သတ်မှတ်ထားတယ်ဆိုရင်အဲ့ဒါနာမည်ပဲဆိုလို့တဘောကဘာလို့သတ်မှတ်ထားတာလဲဆိုတော့တကယ်လို့စီးရင်ကောက်တဲ့အခါမှာဒီညဉ့်ညမ်းစီတော့ပစ္စည်းတော့မဟုတ်အလုံးငန်းက zone 1မှာရှိတာလား zone 2မှာရှိတာလားဆိုတော့သိရမယ်တကယ်လို့ zone 1တွေမှာများနေလို့ရှိရင်တိတ်များနေဟေ့ zone 1တွေကတိတ်များပြီ zone 1မလုံးနဲ့ zone 2ကိုသွားဆိုပြီးတော့ဒီအိမ်ဆောက်တော်လိုပဲခွဲလို့ရအောင် zone တတ်မှတ်ရမယ်အဲ့ zone တွေရှိလို့ရှိရင်အဲ့ဒါကိုပါမစ်လုပ်ရမယ်ပါမစ်ဆိုတာအနည်းဆုံးမှတ်ပုံလေးတော့တင်ထားရမယ်ကျွန်တော်တို့မှာဒီလုပ်ငန်းရှိပါတယ်ဆိုတာဒီလုပ်ငန်းရှိပြီးဒီလုပ်ငန်းက air pollution ဖြစ်စေသောအရာ1နှစ်3ပေါ့နော်အဲ့ဒါကိုထုတ်နေပါတယ်ဆိုတာမှတ်ပုံလေးတင်တင်နေဘလောက်ထုတ်တယ်ဆိုတာမသိတာတောင်မှဘယ်တန်းငွေတော့ထွက်နေပါပြီဆိုတာလေးတော့တင်တင်နေမှတ်ပုံတင်ထားရမယ်ကား license လုပ်ထားတယ်လို့ပေါ့
လေးလူညဉ့်ညမ်းစီတဲ့ပစ္စည်းထုတ်လုပ်နိုင်တဲ့လုပ်ငန်းရှင်တွေကိုသဘာဝဝန်းကျင်ဆိုင်ရာအသိကျွဲဖို့အတွက်တွေးဆဆွေးနွေးမှုကလည်းအရေးပါပါတယ်
အဲ့ဒီလူတွေနဲ့တတ်နိုင်လို့ရှိရင်ဆွေးနွေးပွဲလေးတစ်ခုလုပ်ပါလုပ်ပြီးလို့ရှိရင်ဒီလူတွေကိုနောက်နှစ်ဘလို့ရှေ့ဆက်ပြီးတော့ evolution နဲ့တော့အောင်အစိုးရအနေနဲ့ဘလို့စီမင်းမျိုးချကျင်တယ်ဒီလုပ်ငန်းရှင်ပိုင်းကလည်းဘလို့အခက်ခဲရှိတယ်ဆိုတာနှီးနှောပွဲလေးနဲ့လုပ်တယ်လုပ်တင်ပြီးတော့နှစ်ဦးနှစ်ဖက်လည်းသဘောကျမယ်နောက်ပြီးတော့ international guideline အနေနဲ့လည်းညီရယ်အဓိကကတော့အုပ်ချုပ်တဲ့အစိုးရပဲဖြစ်ဖြစ်လုပ်ငန်းရှင်ပဲဖြစ်ဖြစ်အဓိကကပြည်သူပြည်သားတွေရဲ့ကျန်းမာရေးမထိခိုက်ဖို့အဲ့ဒါအရေးကြီးဆုံးပဲကျန်းမာရေးမထိခိုက်ဖို့ကဘာချမှတ်ထားတဲ့စံချိန်စံညုံနှံလုံးရှိအဲ့စံချိန်စံညုံနဲ့မှပမာပြည်နဲ့တင့်တော်မဲ့ဟာတစ်ခုပေါ့နော်တစ်ခုတည်းမပေါ့ဘူးစံချိန်ရအများကြီးရှိတယ်အဲ့ဒါကိုအဓိကကြတဲ့ target နှစ်ခုလောက်ပေါ့လုပ်ပြီးလုပ်တင်တယ်အသေးရပဲစဖို့လို့တဲ့အကြီးစဖို့ပဲအသေးကိုစပြီးတော့မှတဖြည်းဖြည်းနေရာလေးတွေချဲ့သွား
တဘောဝင်းချင်ထင်းနေအင်ဂျင်နီယာဒေါ်အေးအေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်